တနင်္ဂနွေနေ့က Greece နိုင်ငံကိုစီးရီးယားနိုင်ငံသားအများစုပါတဲ့ရွှေပြောင်းဒုက္ခသည်ရာနေချီရောက်ရှိလာပါတယ်ရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံပြန်ပို့ရေးနိုင်ငံတကာသဘောတူညီထားပေမဲ့လို့ဒီဒုက္ခသည်တွေဟာလုံခြုံစိတ်ချရမှုမရှိတဲ့လေတွေနဲ့ Greece နိုင်ငံတွေကိုဝင်လာနေဆဲဖြစ်ပါတယ်မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရဒုက္ခသည်အရေအတွက်900နီးပါးလောက်ရှိပြီးအဲ့ဒီထဲမှာစီးရီးယား Iran နဲ့ Afghanistan နိုင်ငံသားတွေပါဝင်တယ်လို့ဆိုပါတယ်သူတို့တွေဟာတနင်္ဂနွေညပိုင်းမှာဂရိနိုင်ငံအဂွန်းကျွန်းလေးကျွန်းစီကိုစိုက်ရောက်လာကြတာလို့ဆိုပါရယ်လေတစွင်းပေါ်မှာတည်ဆုံနေတဲ့စီးရီးယားအမျိုးသားနှစ်ဦးကိုတွေ့ရှိခဲ့တယ်လို့ဂရိအာဏာပိုင်တွေကပြောပါရယ်ဒါအပြင်တူရကီနိုင်ငံကမ်းခြေနားကဂရိပိုင်ရော့စ်ကျွန်းနားမှာမိန်းကလေးနှစ်ဦးရင်းနှီးတည်ဆုံခဲ့တယ်လို့အာဏာပိုင်တွေကပြောပါရယ်လာချန်းဒီအဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာလည်းလစ်ပြားကဲယိုဒန်နားမှာနောက်ထပ်ရွှေပြောင်းဒုက္ခသည်9ဦးတည်ဆုံခဲ့တယ်လို့ဖော်ပြထားပါရယ်ရှင်